စကိုင်းတိုင်းဒေသကြီးကံဘလူမြို့နယ်ထန်းကုန်းကျေးရွာမှာစနေနေ့ကဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့ပြီးအင်ဂျီ30လောက်မိရှုဖျက်ဆီးခံခဲ့ရပါတယ်။ကောလာဟာလာသတင်းတွေပြန်သွားရတာအခြေအနေဟာပိုဆိုးပြီးတော့ပြဿနာကြီးသွားရတာနေအကြမ်းဖက်မှုတွေစပြီးဖြစ်ခဲ့တဲ့ဒီကံဘလူမြို့နယ်ထန်းကုန်းရွာထဲမှာအခုလောလောဆယ်လုံခြုံရေးဟာတည်ငြိမ်စားပြုနေပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူမရှိဘူးလို့ကံဘလူမဲဆန္ဒနယ်ကလွှတ်တော်အမတ်တအူးကပြောပါရယ်အခြေအနေသေးစိတ်ကိုတော့မတ်စုမုံကပြောပြပေးပါရှင
်ဟုတ်ကဲ့ပါစနေနေ့ညနေပိုင်းလောက်မှာသခိုင်းတိုင်းကံဘလူမြို့နယ်ထန်းကုန်းရွာအတွင်မှာဇီးပင်သားကျေးရွာသူအမျိုးသမီးငယ်တယောက်ကိုမွတ်စလင်လူငယ်တအူးကနေစနောက်ပြီးတော့နှောက်ယှက်တဲ့အဖြစ်အပျက်ကနေတဆင့်စကားပြန်ကားသွားခဲ့ပြီးတဲ့နောက်ထန်းကုန်းကျေးရွာတဲကိုထန်းကုန်းအနီးအနားကျေးရွာကလူတချို့ရောက်လာခဲ့ပြီးတဲ့နောက်ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေထန်းကုန်းရွာအတွင်မှာဖြစ်ပွားခဲ့ပါတယ်လို့ကံဘလူမဲဆန္ဒနဲ့အမှတ်နှစ်ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်မောင်ဝင်းက VOA မြန်မာပိုင်းကိုပြောပါရယ
်ဖြစ်တဲ့နေရာကအဲကံဘလူမြို့နယ်ထန်းကုန်းမှာဖြစ်တာပါသူတင်ပွားနေပြီးတော့ရေချဲ့သွားတဲ့သဘောမျိုးကမာမင်းကလေးဆိုမွတ်စလင်ဘာသာဝင်ရဇလီယလက်ဆွဲစကားပြောတာနေပြီးတော့ရေချဲ့သွားတာပါဖြစ်စဉ်ဒီလေးကိုရေချဲ့ပြီးတော့လူလူတို့ရဲ့ကိုယ်တော်စီစီမထိတ်သိမ့်နိုင်တဲ့အတွက်ဒီမှာကျေပြန့်သွားတာပါဒါပါပဲကောလာဟလာမဟုတ်ဘူးဖြစ်စဉ်ကဒီလေးပဲဒီလေးကိုနိုင်အောင်မထိတ်ချုပ်နိုင်တဲ့အတွက်ကျေသွားတာပဲ။ကွာကရေးဒီမှာလဲထက်မိနာခံနေရတာတွေမိသက်တရလဲကိုစစ်တို့ရင်ခင်းတဲ့သူသူခါတာကွာနဲ့ပြစ်ခါတာဆိုတော့နောက်ဆုံးနေရတာတွေလုပ်ပိုင်ခွင့်တိတိကျကျဆော်ရွက်နိုင်ခွင့်မရှိတဲ့အတွက်ကျေသွားတာပါပဲ။ဒါပါပဲသူတနေ့မှမရှိပါဘူး။
ဆိုပါမွတ်စလင်လူငယ်ကိုထိမ့်သိမ်းထားတဲ့ထန်းကုန်းရဲစခန်းရှိကိုအနီးအနားကျေးရွာကလူတချို့ပါရောက်ရှိစုဝေးလာပြီးတော့အဲ့ဒီမွတ်စလင်လူငယ်ကိုထုတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ညပိုင်းမှာတော့ကျေးရွာတွင်ကနေအိမ်တွေကိုမိရှို့ဖျက်ဆီးမှုတွေပြုလုပ်ခဲ့ကြပါတယ်။ထန်းကုန်းကျေးရွာအတွင်မှာအတိတ်ကယုံအဆင့်အထိမဖြစ်ခဲ့ပေမဲ့မကျေနပ်သူလူအုပ်စုတွေကမိရှို့ဖျက်ဆီးမှုတွေလိုက်လုပ်တဲ့အတွက်နေအိမ်အလုံး30မိလောင်ပျက်စီးခဲ့ရပြီးနေအိမ်တွေဈေးဆိုင်ကနေလည်းအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခံခဲ့ရတယ်လို့ကံဘလူအမတ်ကပြောပါတယ်
။ဒီလိုရလို့လည်းမဟုတ်ပါဘူးမော်စလင်ဘာသာဝင်တွေကလည်းတခုမှတယောက်မှလည်းပြန်လာလောက်တာမရှိပါဘူးသူဒီပြည်နယ်တခုပဲသူတို့ပြန်လာကာဝေါ်တာတခုပဲရှိတယ်ဂျန်နဲ့နေရာတွေကမင်းခံနေတဲ့သဘောမျိုးပါပဲသူကမီးလာတော့ဖတ်ပြီးပုတ်ဆောင်တော့သူတို့ဒီလူမရှိတဲ့အိမ်စုပါတဲ့သဘောမျိုးပါမီးစုခါတဲ့အိမ်ကတော့မိုးဒီနောက်ပြရဟောပေါ့အမတ်ဒီနေတော့ရကွက်ရဲ့နောက်ဖျားကမော်စလင်နဲ့နေတဲ့အိမ်တွေဖြစ်ပါတယ်။ယောဂန်နဲ့ဘာမှမဆိုဘူး။ယောဂန်နဲ့ကအားလုံးပြည်ပြည်မြတ်မြတ်ပဲဗာ။လှုပ်ဆော်တဲ့ဟာစီတော့နေတဲ့ဘက်ရောက်တာပေါ့ဗျာ။နိုင်သောင်းကျင်းစွာတွေကအံကုန်လီးပါဝင်စွာတွေကဒီဝတ်တိုးတို့၊ညမကြီးတို့၊ဘတ်တော်တို့၊ဟုတ်ဖိုးတို့၊ရေစီတို့အဲ့နဲ့ပေါင်းကျင်းစွာတွေကလာပြီးကြတာပါ
။လောလောဆယ်မှာတော့တင်းဝင်နေနေညနေပိုင်းအထိအခြေအနေဟာတည်ငြိမ်စပြုနေပြီးဖြစ်ပါတယ်လို့လည်းကံဘလူမဲဆန္ဒနဲ့အမှတ်နှစ်ကအလွတ်တော်ကိုယ်စားလှယ်ဒေါက်တာခင်မောင်ဝင်းကပြောပါရတယ်
။ထိခိုက်ဒဏ်ရာမှုမရှိပါဘူးဗျာ။လေးကွာမှတဲ့ဟာနှစ်ဦးလောက်ပဲရှိပြီးတော့ဂျန်နဲ့ဟာကတော့ဘာမှထိခိုက်ဒဏ်ရာမှုမရှိဘူး။ကာမနာခြင်းမှုပဲ။နောက်ပြီးတော့ပြည်စည်းဆုံးမှုကတော့အင်ဂျီ30ပတ်ဝန်းကျင်လောက်ပြည်စည်းဆုံးဆုံးပါတယ်။ဟိုဆန်ကန်ကိုကအဲ့ဒါပဲပြည်စည်းပါတယ်ကွာ။သိကူဝါဖြစ်တာမရှိပါဘူး။လက်ရှိအခြေအနေအေးချက်ကြတော့ကွာအဲ့လူမျိုးတွေတော့သူတို့ဒီမှာဆောင်နေပါတယ်သူကဘာမှသူစားရရှိပါဦးညီညီသက်သက်ပါပဲ။
စကိုင်းတိုင်းကံဘလူမြို့နယ်ထန်းကုန်းကျေးရွာအတွင်မှာဖြစ်ခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့အစိုးရရဲ့သတင်းထုတ်ပြန်ချက်အရတန်လန်းဘေးမှာရှိတဲ့ဈေးဆိုင်တွေနေအိမ်တွေနဲ့ကြက်ချံကိုမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကြောင့်လူနေအိမ်39လုံးဈေးဆိုင်ခန်း3ခန်းကြက်ချံ1ချံမီးလောင်ကျွမ်းပြီးတော့နေအိမ်3လုံးဈေးဆိုင်ခန်း12ခန်းဆောက်လုပ်ရေးပစ္စည်းဆိုင်3ဆိုင်ရိုက်ချိုးဖျက်ဆီးခံခဲ့ရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုအချိန်မှာတော့တာဝန်ရှိရသူတွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်လုံခြုံရေးကိုထိန်းသိမ်းဆောင်ရွက်နေပြီးတော့အကြမ်းဖက်ဖျက်ဆီးမှုမှာပါဝင်တဲ့သူတွေကိုအမှုဖွင့်အရေးယူဖို့စီစဉ်ဆောင်ရွက်နေတယ်လို့လည်းပြည်ကြားရေးဝန်ကြီးဌာနကဩဂတ်လ25ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်။